ီမြန်မာနိုင်ငံမှာဆဲစုနှစ်ပေါင်းများစွာအဂတိလိုက်စားတဲ့အစိုးရအုပ်ချုပ်ရေးကြောင်နာမကမလုံလောက်တဲ့နိုင်ငံတကာအကူအညီပေးမှုအနေထားအောက်မှာနိုင်ငံရဲ့ကျန်းမာရေးစနစ်ကဝန်းနေစရာကောင်းလောက်အောင်ချွတ်တဲ့အားနည်းတဲ့ပြဿနာတွေရှိနေပါတယ်။နောက်ဆုံးကုလသမဂ္ဂကလေးများရမုံငွေအဖွဲ့ကဥဆောင်တဲ့ဒီကလေးတွေအတွက်အာဟာရထောက်ပံ့ရေးအစီအစဉ်ကတစ်ဖက်တစ်လမ်းဒီပြဿနာကိုဖြေရှင်းရတဲ့အထက်မှာပါဝင်လာပါတယ်။ဒါပေမဲ့လိုအပ်ချက်တွေအကြီးအကျယ်ရှိနေသေးတယ်ဆိုတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့ဆက်တင်ပြပါမယ်ရှင်။ရိုးသားစင်ကြဲတဲ့မျက်နှာလေးတွေပိုင်ဆိုင်ထားကြပြီမဲ့နံရိုးတွေပေါ်နေအောင်ပိန်လှီးနေတဲ့ခန္ဓာကိုယ်ပိုင်ရှင်လေးတွေကတော့မြန်မာနိုင်ငံရဲ့ဆင်းရဲတဲ့လူနေရပ်ကွက်တွေမှာတွေ့ရတဲ့ကလေးလေးတွေဖြစ်ပါတယ်။နိုင်ငံတဝမ်းမှာထောင်တောင်းချီတဲ့ကလေးတွေဟာအာရချို့တဲ့ဝေဒနာခံစားနေကြရပါတယ်။စုစုပေါင်းကလေးဥယျာဉ်ရဲ့သုံးပုံတစ်ပုံကျော်ကအာရချို့တဲ့လို့ကြီးထွားမှုနှေးခွေးတဲ့ဝေဒနာခံစားနေကြရတာပါ။အကတိလိုက်စားမှုနဲ့အစိုးရစီမံအုပ်ချုပ်ရေးချွတ်ချော်မှားယွင်းမှုတွေပေါင်းလိုက်တဲ့အခါမြန်မာနိုင်ငံဟာကမ္ဘာပေါ်မှာလူမှုကျန်းမာရေးဆောင်ရှောက်မှုစနစ်အညံ့ဖျင်းဆုံးတိုင်းပြည်တွေထဲမှာရှေ့ဆုံးကပါလာပါတယ်။အတိအကျပြောရရင်ကမ္ဘာကျန်းမာရေးအဖွဲ့ရဲ့အညံ့ဆုံးလူမှုကျန်းမာရေးဆောင်ရှောက်မှုစနစ်ရှိတဲ့နိုင်ငံစီးရင်မှာမြန်မာကဒုတိယဆွဲပါတယ်။ဒီလိုအခြေအနေထဲမှာမြန်မာနိုင်ငံကကလေးတွေကိုကူညီပေးနေတဲ့အဖွဲ့တစ်ခုက UNICEF လို့ခေါ်တဲ့ကမ္ဘာကလေးများရမုံငွေအဖွဲ့ပါ။အေယာဝတီမြို့ကကျွန်းပေါ်မှာတွေ့ရတဲ့ရိုးရွင်းပျက်စီးနေတဲ့ကျေးလက်ကျန်းမာရေးဆောင်ရှောက်မှုဌာနတစ်ခုကိုကြည့်ရင်နှစ်ပေါင်းများစွာကဘာကြီးကမိထားကြတဲ့မြန်မာနိုင်ငံကကျန်းမာရေးဆောက်ရှောက်မှုစနစ်ရဲ့ဆင်းရဲချို့တဲ့ညံ့ပြင်းမှုတွေကိုတွေ့ရမှာဖြစ်ပါလေ။ရှုတ်ဝက်တဲ့မြန်မာစစ်အာဏာရှင်အစိုးရဟောင်းကစစ်အသုံးစရိတ်တစ်ခုကိုပဲဦးစားပေးပြီးတော့တိုင်းပြည်လူထုအရေးအတွက်သုံးဆွဲဆောင်ရွက်ရမယ့်ကိစ္စတွေကိုရာစုနှစ်တစ်ဝက်လောက်ကြာအောင်လစ်လျူရှုထားခဲ့တာပါ။2008ခုနှစ်ကကျန်းမာရေးဘက်မှလူတယောက်အတွက်ဖြန့်မြတ်ဒေါ်လာဒါမှမဟုတ်ကျက်800တဲ့နေပြီးတော့မြမအစိုးရကသုံးဆွဲခဲ့ပါလေ။ဒါကဘာပေါ်မှာကိုပြည်သူအတွက်ကျမ်းမာရေးစောင့်ရှောက်တဲ့နေရာမှာအပြင်းဆုံးကျမ်းမာရေးစနစ်လို့ပြောရမှာပါ။အခုလိုငွေကြေးဆေးဝါးအထောက်ပံ့ဘက်မှာချို့တဲလှပေမဲ့ကိုတက်နိုင်သမျှကျမ်းမာရေးစောင့်ရှောက်မှုပေးဖို့စိတ်ပိုင်းဖြတ်ထားတဲ့အမျိုးသမီးတချို့ကတော့စီးရဲသားတွေကိုနေ့စဉ်ဆေးကုသပြီးကျမ်းမာရေးစောင့်ရှောက်မှုတွေလုပ်ပေးနေပါလေ။သူတို့တွေဟာရရရင်တစည်းကိုတားဆီးဒါမှမဟုတ်လဲလမ်းလျှောက်ပြီးလူနာရီစီအရောက်သွားကြရပါလေအမျိုးသားအာဟာရထောက်ပံ့ရေးအဖွဲ့နဲ့ပူးပေါင်းပြီးတော့2012ခုနှစ်မေလတုန်းက UNICEF ကအေယာဝတီသားပေါင်းမြို့နယ်မှာအသက်6လနဲ့3နှစ်ကြားကလေး3000လောက်ကိုအာဟာရထောက်ပံ့ရေးလုပ်ငန်းစခဲ့ပါလေဒီစည်းကမ်းလေးမှာရှိတဲ့10ရောက်မပြည့်တဲ့သူနာပြည်တွေဟာရွာပေါင်း15ရွာကလူ3000လောက်ကိုလှည့်ပြီးတော့ဆေးကုရတာပါတန်ကောင်အပါဝင်ယောဂါပိုးအန်ရည်နဲ့ကျုံးနေရတဲ့ဒီဒေသမှာကလေးမီးဖွားပေးတာကာကွယ်ဆေးထိုးတာအပြင်ဝတ်သက်ငှက်ပြားနဲ့အဟာရချို့တဲ့တွေယောဂါတွေကိုပါသူတို့စောင့်ရှောက်ကုသပေးရတာပါကလေးတွေကိုဝင်ဆောင်အမေတွေမှာသွေးအားနည်းယောဂါအဖြစ်များတာကြောင့်ဇီးပြီးဝင်းရွာကျန်းမာရေးလုပ်သားတွေက2လနဲ့3နှစ်ကြားကလေးလေးတွေကိုအဟာရအားဖြည့်စာတွေဝင်းငှားရပါလေမြဝကျွတ်မမဖြစ်လိရှိတဲ့ရေလွှမ်းမှုမှုကသွေးအားနည်းယောဂါဖြစ်စေတဲ့အကြောင်းတစ်ခုပါလို့ UNICEF ကအဟာရဆိုင်ရာအထူးကူဆရာဝန်ဒေါက်တာကျော်ဝင်းစိန်ကအခုလိုပြောပါတယ်
ဝေဒန်ရှင်းနဲ့ရေတန်ရှင်းမှုလိုအပ်တဲ့ပြဿနာတွေရှိပါတယ်။ဒီဒေသမှာရေကြီးတာကလည်းမကြာခဏဖြစ်တတ်ပါတယ်။ရေတန်ရဖို့ခက်ခဲရှိတဲ့အခါတကိုးရေတန်ရှင်းမှုခက်တယ်လို့ကုဆက်ယောဂပိုးတွေရှိလာပြီးသူရနဲ့ယောဂလည်းဖြစ်လာပါတယ်
။စီးရဲလွန်းလို့အစာဝအောင်မစားရတာအမေတို့မတိုက်နိုင်တာစတဲ့ပြဿနာတွေကြောင့်အာဟာရချို့တဲ့လာတယ်လို့လည်းသူကရှင်းပြပါတယ
်။အဓိကအချက်ကတော့၃ခုရှိပါတယ်။နံပါတ်၁အစာစာမလုံလောက်တာနံပါတ်၂ယောဂပြန်ပွားတာနံပါတ်၃ကတော့အရေးအကြီးဆုံးပါပဲ။မြန်မာနိုင်ငံမှာကလေးကိုမိခင်နှုတ်တိုက်နှုန်းကတိတ်နေပါတယ်ဖြစ်ဆွဲအာဟာရကျွေးတာကလည်းအရန်နေပါတယ်ဒါကြောင့်ကလေးတွေမှာအာဟာရချို့တဲ့ကြပါတယ
် UNICEF ရဲ့ဖြစ်ဆွဲအာဟာရဒုတ်ထဲမှာဗိုက်တာမင်နဲ့သတ္တုဓာတ်တွေပါတာကြောင့်တန်တတ်နဲ့တခြားလိုတဲ့အာဟာရချို့တဲ့မှုတွေကိုကာကွယ်ပေးနိုင်ပါတယ်ခုလိုဖြစ်ဆွဲအာဟာရဒုတ်တွေဝေပေးပြီးတဲ့အခါအာဟာရနည်းလို့ကလေးတွေနေမကောင်းဖြစ်တဲ့နှုန်းတိတိတသာကျသွားပါတယ်ဒါပေမဲ့လည်းကလေးတွေအာဟာရမပြည့်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အဝေးကြီးလိုသေးတယ်ဖြစ်ဆွဲအာဟာရရဖို့နင်းနေသားသားပုံမှန်ထမင်းနှစ်နှစ်စားဖို့တောင်းမနေရုံးကန်နေကြရတာပါလို့ဆရာဝန်တယောက်ကအခုလိုရှင်းပြပါလိမ့
်။အဓိကအာဟာရပြည့်ဝအောင်ဒီအသားငါအတိရဲ့အဲ့ဒါဆောင်းစားဖို့သူမစားနိုင်သူဒီအာဟာရပြည့်ဝဖို့တဲ့စားရေးဝေးနေရအဓိကတစ်ခက်ခဲရှိတယ်။
2009ခုနှစ်တုန်းကအိန္ဒိယ၊ကမ္ဘောဒီးယား၊ဗီယက်နမ်၊လောစ်နိုင်ငံကပြည်သူတဦးချင်းဟာနိုင်ငံတကာအကူအညီ$24ကနေ$50လောက်ရနေတဲ့အချိန်မှာ $9.5ပဲရခဲ့တာပါအခုတော့အဲ့ဒီမြန်မာနိုင်ငံဟာကိုယ့်ဘာသာပိတ်ထားခဲ့တဲ့တကားကိုဖွင့်လိုက်ပါပြီနိုင်ငံတကာစီးပွားရေးပိတ်ဆို့မှုတွေဖြေလျှော့ပြီး American သမ္မတ Obama လည်းအလဲပတ်ရောက်လာခဲ့ပါပြီ ဆိုတော့မြန်မာနိုင်ငံရဲ့သမိုင်းစာမျက်နှာတွေတကယ်စပြီးလူလူလဲကျန်းမာရေးစောင့်ရှောက်မှုပိုရလာမယ်လို့မျှော်လင့်ရပါတယ်ရှင်။